အမေရိကန်နိုင်ငံသားတွေလိုက်ပါလာတဲ့လေယာဉ်ကတော့ဗုဒ္ဓမြေမှာတရုတ်နိုင်ငံဝူဟန်မြို့ကနေထွက်ခွာလာပါပြီ။အဲ့ဒီလေယာဉ်ပေါ်မှာအမေရိကန်ကောင်စစ်ဝန်ထမ်းတွေအပါအဝင်အမေရိကန်နိုင်ငံသား240လိုက်ပါလာတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကိုကိုကာပီသတင်းပြည်မှာဖော်ပြကြပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးဖြစ်နေတဲ့တရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့ထဲမှာနိုင်ငံသားသား1000ချီရှိနေပြီးနိုင်ငံအသီးသီးကလည်းကိုယ်နိုင်ငံသားတွေကိုခေါ်ထုတ်နိုင်ဖို့ကြိုးစားနေကြပါတယ်။ဝူဟန်မြို့ထဲပိတ်မိနေတဲ့ဂျပန်နိုင်ငံသား200လောက်ကိုတိုကျိုကိုပြန်ခေါ်ဖို့စီစဉ်ထားပြီးဂျပန်အစိုးရကစီစဉ်တဲ့လည်ရင်လဲဗုဒ္ဓဟူးနေ့မနက်ပိုင်းမှာပဲဝူဟန်မှာရောက်ရှိနေပါပြီ။ဩစတြေးလျနိုင်ငံသား400လောက်ကလည်းဌာနေပြန်နိုင်ရေးတောက်ဆိုထားပြီးအများစုကတရုတ်နဲ့ဩစတြေးလျ2နိုင်ငံသားခံယူထားသူတွေဖြစ်ကြောင်းနိုင်ငံသားအလုံးကိုပြန်လည်ခေါ်ယူရေးစီစဉ်နေတဲ့အကြောင်းဩစတြေးလျနိုင်ငံသားရေးဌာနကအင်ကာနီတုံးကပြောပါတယ်။ဝူဟန်မြို့ကနေအိန္ဒိယနိုင်ငံသား250ကျော်ပြန်ခေါ်ယူတရုတ်နဲ့ညှိနေတယ်လို့လည်းအိန္ဒိယအစိုးရဘက်ကပန်ကြားဖို့ရှိတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ဝူဟန်မှာရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုပြန်ခေါ်ယူရေးအစီအစဉ်ကတော့မဆုံးဖြတ်ရသေးဘူးလို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးဌာနကပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံသား300လောက်ကိုတော့ပြန်ခေါ်နိုင်ရေးဆွေးနွေးနေပြီပဲတိတိကျကျအစီအစဉ်မရှိသေးပါဘူး။ဝူဟန်မှာရှိတဲ့ကျောင်းသား32ယောက်အပါအဝင်ကျောင်းသား860ကိုပြန်ခေါ်ဖို့တရုတ်နိုင်ငံကအစိုးရကလည်းစီစဉ်နေပါတယ်ရှင်။